ကမ္ဘာမှာစီးပွားရေးအရဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံမှာစီးပွားရေးခြေနေတွေကိုထိန်းသိမ်းမှုကြိုးပမ်းနေပေမဲ့တရုတ်နိုင်ငံရဲ့အစုရှယ်ယာဈေးတွေဒီကနေ့မှလည်းဆက်လက်ကျဆင်းနေတယ်လို့တခြားအရှတ်တက်ကဈေးကွက်တွေမှာလည်းအတက်ကျတွေအကြီးကျယ်ကြုံရပါတယ်။တရုတ်နိုင်ငံဘူဘန်ကတော့မနေ့နောက်ပိုင်းမှာပဲအတိုးနှုန်းကို 3.25% တော့ထပ်လျှော့ပေးခဲ့တယ်လို့ဗန်နေနေနဲ့အရင်ငွေကြေးတွေကိုလျှော့ပြီးစုဆောင်းထားဖို့လည်းညွှန်ကြားထားတာပါ။ဘူဘန်ရဲ့စီစဉ်ကြောင်းစားသုံးသူတွေနဲ့ကွန်ပျူတာတွေကိုပုံမပေါ်ယူသုံးဆဖို့ကုမ္ပဏီတွေအနေနဲ့လည်းစက်ုံတွေဆက်လုပ်ပြီးလူတွေကိုငှားရစေခိုင်းဖို့ပုံမလွယ်ကူစေမှာဖြစ်ပါတယ်။ဆော်ရိုင်းမှာတော့တရုတ်ဘူဘန်ရဲ့အစီအစဉ်တွေအပေါ်အပေါင်းလက္ခဏာဆောင်တဲ့တုံ့ပြန်မှုတွေရှိခဲ့ရမှာမနေ့ကဥရောပစုရှယ်ယာဈေးတွေပြန်တက်လာခဲ့တယ်လို့အမေရိကန်ကလည်းခေတ္တဈေးပြန်တက်ခဲ့တာပါ။ဒါပေမဲ့လည်းဒီနေ့အာရှဈေးကွက်မှာတော့မတူညီအခြေအနေတွေကြုံရပြီးဈေးတက်ကြတွေလည်းအကြီးအကျယ်ရှိခဲ့ပါတယ်။တရုတ်နိုင်ငံကရှန်ဟိုင်းစုရှယ်ယာဈေးက1.3%ကျဆင်းပြီးဈေးပိတ်သွားတယ်လို့ရှန်ဆန်းဈေးကွက်မှာလည်း300%ကျော်အထိကျဆင်းသွားခဲ့တာပါ။